ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်တေဖော်မှုကော်မတီရဲ့လေးလာသုံးသက်ချက်တွေကိုစုစည်းထားတဲ့အစီရင်ခံစာပေါ်လွှတ်တော်ကိုယ်စားလှယ်တွေကပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့ကစတင်ဆွေးနွေးနေကြတာဖြစ်ပြီးဒီနေ့ဆိုရင်၄ရက်မြောက်နေ့ဖြစ်ပါတယ်။နိုင်ငံတော်သမ္မတဖြစ်ခွင့်အရေးချင်းသတ်မှတ်ထားတဲ့ပုံမှန်59စာလုံးကိုပယ်ဖျက်တင်ကြောင်းချင်းမျိုးသားပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဇုံလဲထံကဒီကနေ့ပြည်ထောင်စုလွှတ်တော်မှာဆွေးနွေးခဲ့ပါတယ
်59စာလုံးလည်းပယ်ဖျက်တင်ပါတယ်သမ္မတသားတွေဆွေးနွေးတဲ့ဟာသမ္မတသည်စာနမူနာဖြစ်တင်တယ်ဆိုတာတော့အတိုင်းအတာတစ်ခုထည့်လက်ခံပါတယ်ဒါပေမဲ့အရွယ်ရောက်ပြီးသားအိမ်ထောင်ကျပြီးသားလူတွေအထိလူဘယ်သူမှခုမှတာဝန်မရှိတော့ပါဘူးဒါလည်းပြင်ဆင်ပေးတင်ပါတယ
်လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ရမှာဥပဒေနဲ့အညီတင်ပြဆွေးနွေးနိုင်ကြဖို့ဒီကနေ့ပြည်ထောင်စုလွှတ်တော်မှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမူကြီးဖေချိုင်ကအခုလိုဆွေးနွေးခဲ့ပါတယ
်ဖွဲ့စည်းပုံခြေအဥ်တွေရဲ့ပုံမှန်အချက်ကိုမဖြစ်မနေပြင်ဆင်ကြမယ်ဆိုရင်ဖွဲ့စည်းပုံခြေအဥ်တွေပုံမှန်အခန်း7ပါဥပဒေပြောင်းလဲချက်များအတိုင်းလိုက်နာဆောင်ရွက်ကြဖို့သာရှိပါတယ်မကြာမီကပြည်သူ့လွှတ်တော်မှဆွေးနွေးဆုံးဖြတ်ခဲ့ကြတဲ့မြန်မာနိုင်ငံရဲ့အသင့်တော်မဲ့ရွေးကောက်ပွဲစနစ်ကိုအတည်ပြုခဲ့ကြရမှာလက်ရှိခြေအဥ်တွေနဲ့ညီညွတ်မှုမရှိတဲ့ PR စနစ်ကိုပြတ်ပြတ်သားသားညှင်းပယ်ခဲ့တာကိုတွေ့ရပါလိမ့်မယ်ဒါဟာဖွဲ့စည်းပုံခြေအဥ်တွေကိုတိတိကျကျလိုက်နာခဲ့ကြခြင်းဆိုတဲ့တာရကပဲဖြစ်ပါတယ်အခုလည်းပဲဖွဲ့စည်းပုံခြေအဥ်တွေပုံမှန်များကိုပြင်ဆင်ရအဆိုပြုကြရမှာဒီဖွဲ့စည်းပုံခြေအဥ်တွေပါခန်းစနစ်ပုံမှန်433ကာယီခခွေပုံမှန်434ပုံမှန်435နဲ့ပုံမှန်436ကာယီခခွေပြဋ္ဌာန်းချက်များနဲ့ညီတိတိကျကျလိုက်နာဆောင်ရွက်ကြမှာလားဖွဲ့စည်းပုံခြေအဥ်တွေကိုလိုက်နာစောင့်ထိန်းသောကိုယ်စားလှယ်များပြီးတကြပါလိမ့်မယ်ဒါကြောင့်ဆွေးမျိုးစုံကိုပယ်ခွာပြီးဥပဒေနဲ့ညီညွတ်စွာစဉ်စားဆွေးနွေးဆုံးဖြတ်နိုင်ကြပါစေကြောင်းဆွေးနွေးတင်ပြရင်ဒီကုန်းချုပ်အပ်ပါတယ်ခင်ဗျာ
ဖွဲ့စည်းပုံအခြေခံဥပဒေပါအုပ်ချုပ်ရေးဥပဒေပြုရေးဆိုင်ရာတွေမှာတက်မတော်အနေနဲ့မပြောင်းလဲသေးတဲ့ယက်တီချက်တွေကိုရှော့ချဖို့အတွက်ကိုလည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကဆွေးနွေးခဲ့ပါတယ်
လက်ရှိကာလဟာအပြောင်းလဲတစ်ခုအတွက်အလွန်တင်းဆောင်းမခံနိုင်တဲ့တိုင်းရင်းသားများစောင့်စားနေကြတဲ့လက်နက်ကိုင်ဖွဲ့စည်းများစောင့်စားနေကြတဲ့ပြည်သူများနဲ့လူငယ်မျိုးဆက်ပေါင်းများစွာစောင့်စားနေကြတဲ့လမ်းဆုံလမ်းခွတစ်ခုကိုရောက်တဲ့မြန်မာဒီမိုကရေစီရဲ့အပြောင်းလဲကာလတစ်ခုလို့ကျွန်တော်တို့ကယုံမှတ်ပါတယ်ဒီကာလရဲ့ပြည်တွင်းပြပနိုင်ငံရေးရာသီဥတုအခြေအနေဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲစဉ်ကာလကအခြေအနေမနှက်ဖြန်ဖြစ်လာမဲ့နိုင်ငံရေးအခြေအနေများကိုတုံ့တက်ပြီးမှအုပ်ချုပ်သူရဲ့ရပိုင်ခွင့်မူပေါင်းအုပ်ချုပ်ခံများရဲ့ရပိုင်ခွင့်မူပေါင်းများနဲ့တုံ့တက်ပြီးပြည်ထောင်စုရဲ့ရပိုင်ခွင့်တိုင်းရင်းသားများရပိုင်ခွင့်များကိုရှင်းစပြီးမှကျွန်တော်တို့ဆွေးနွေးကြမှာဖြစ်တဲ့အခါမှာမိမတို့ရဲ့ဘက်တဖက်ရည်တီချက်ဖြစ်တဲ့တမတော်ဒီဖွဲ့စည်းပုံပါအုပ်ချုပ်ရေးဥပဒေပြုရေးကဏ္ဍမှာအစီအမဲပါဝင်ရေးဆိုတဲ့မပြောင်းလဲတဲ့ရည်တီချက်နှစ်မိမတို့ပါဝင်ရေးဆွဲခဲ့တာဖြစ်လို့မပြင်းစင်နိုင်ဘူးဆိုတဲ့ရည်တီချက်တို့ထက်နိုင်ငံလုံးနဲ့နိုင်ငံသားများကောင်းကျိုးအတွက်ကိုယ့်ဘက်သူ့ဘက်လွန်ဆွေးမှုကိုအတတ်နိုင်ဆုံးလျှော့ပြီးကောင်းမြတ်တဲ့စေတနာအရင်းခံဖြင့်ဆွေးနွေးပေးကြရည်တီပေးကြမယ်ဆိုရင်ခေတ်ကာလနဲ့အလွန်တက်လျော်တဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံကြီးတစ်ခုရရှိမှာမလွဲဘူးဆိုတာကိုယုံမှတ်ပါတယ်
လက်ရှိဆွေးနွေးနေတဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်တေဖော်မှုကော်မတီရဲ့အစီရင်ခံစာကိုအတိမပြုတ်ခင်ဆက်ကြားမှာနိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်လွှတ်တော်နာယကနဲ့ဒေါ်အောင်ဆန်းစုကြည်တို့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးကြဖို့အတွက်ကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်တန်တာကအကြံပြုဆွေးနွေးခဲ့ပါတယ
်နိုင်ငံရဲ့ဒီမိုကရေစီရင်းနဲ့မိမိတို့ရဲ့နိုင်ငံတော်နဲ့နိုင်ငံသားများပေါ်ထားရှိသောစစ်မှန်သောစေနာအမျိုးအမြင်ရှိမှုကိုပြသနိုင်မှုအတွက်နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်နာယကကြီးနဲ့လူလူကောင်းဆောင်တို့ကတွေ့ဆုံညှိနှိုင်းဆွေးနွေးမှုတွေကိုပြုလုပ်စီလိုပါတယ်ဒီအစီရင်ခံစာကိုအတိမပြုတ်မီအတိပြုတ်ပြီးဥပဒေချမ်းမဆွေးနွေးမီအတိမပြုတ်မီမှာဆွေးနွေးညှိနှိုင်းမှုတွေကိုစောလင်စွာပြုလုပ်စီလိုပါတယ်ဒါကြောင့်မလို့ဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီစံနှုန်းများပါပုံမူပါဝင်လာအောင်အောင်မြင်စွာပြင်ဆင်နိုင်မှုအတွက်နိုင်ငံတကာတင်ပြတောင်းဆိုရင်ညီကုန်းချုပ်ပါလိမ့်ရှင်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအကောင့်တေဖော်မှုကော်မတီရဲ့အစီရင်ခံစာပေါ်လွှတ်တော်ကိုယ်စားလှယ်တွေကလာမယ့်နိုဝင်ဘာလ25ရက်နေ့ထိဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ